ဒီနေ့ကြောက်တဲ့အပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေ့ဖြစ်ရခိုင်ပြည်နယ်မှာလှုပ်ရှားခဲ့ကြတဲ့လူငယ်၃ဦးကိုရှေးတပ်ဖွဲ့ကဖမ်းဆီးပြီးခွင့်ပြုချက်မရဘဲစူဝေးလှုပ်ရှားမှုနဲ့မှုဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါအပြည့်ပြည့်ဆိုင်ရာလူခွင့်ရည်နေ့အထိမ်းအမှတ်ဖြင့်စစ်တွေမျိုးကဒီနေ့အစောပိုင်းလှုပ်ရှားမှုမှာဦးဆောင်သူလူငယ်၃ဦးကိုရှေးတပ်ဖွဲ့ကဖမ်းဆီးခဲ့တာပါစစ်တွေမျိုးမှာရေစခန်းကဖမ်းဆီးတော်သူ၃ယောက်ကိုတော့ညီဆန်းကစူဝေးခင်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်၁၉နဲ့ရေးယူခံခဲ့ရတယ်လို့လည်းကိုရန်မှုန်ဖွင့်ခံရသူတဦးဖြစ်တဲ့ကိုနိုင်နိုင်ထွန်းကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကိုဒီဘာပေါ်နော်ဒီစင်နာရီလောက်မှာမတော့ point မှာပေါ်နော်အဲ့မှာဒီဟိုတက်တူနေပါလေရိုက်နေကြရယ်ပေါ်နော်ဒီဟိုကဒီ9တွေနဲ့ပြီးလို့ရှိရင်တော့ဒီ peace logo ဆွဲထားရတဲ့အလိုင်းလေးပြီးပြီးရင်းချင်းရင်းနှက်ပုံနေတော့အဲ့ဒီအဲ့လိုမျိုးအလိုင်းလေးနဲ့ကျွန်တော်တို့တက်တူနေပါလေရိုက်နေတဲ့အချိန်ပေါ်စင်နာရီလောက်အဲ့ဒီတော့မှဒီရဲသားလာပြီးတော့ဒီဟိုဟဲ့ဟိုဘယ်လိုပြောမလဲခေါ်ဆောင်တော့ပေါ်ကျွန်တော်တို့ဟုတ်အဲ့ဒါပုံမှားကတော့ကျွန်တော်တို့ဒီပုံမှန်စကူပေါ်နေစီပုံမှန်အဲ့ဒါနဲ့ကျွန်တော်တို့ကိုအခုလည်းအမှုဖွင့်ထားပါရောအဲပြီးလို့ရှိရင်ဒီအခုဒီနောက်ထပ်15ရက်နေတို့ကဒီအကြောင်းကြားမယ်ပေါ့နော်အဲ့လိုမျိုးပြောပါရော
အပြည့်ပြည့်ဆိုင်ရာလူခွင့်ရည်အနေနဲ့အမျိုးသမီးချမ်းဖတ်မှုပတ်ပြောက်ရဲ့အထင်မှဖြစ်လူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့လှောက်ရှားခေကြတာလို့လည်းပြောပါရယ်လှောက်ရှားမှုမှာဥဆောင်သူတွေကိုရေးတပ်ဖွဲ့ကမှုန်ဖွင့်ခဲ့ပြီးနောက်မှာတော့အမတ်ခံနဲ့ပြန်လှုပ်ပေးခေကြောင်းလည်းမှုန်ဖွင့်ခံထားသူနောက်တူဖြစ်တဲ့မတ်ခံရသူကပြောပါရယ်
ဟုတ်ကဲ့လူမင်းပြရမယ်ဒီနေ့အကြတော့လူခွင့်ရေးနေ့လည်းဖြစ်တယ်ပေါ့နော်အာလူခွင့်ရေးနေ့လည်းဖြစ်တယ်တစ်ဖက်မှာခုနပြောသလိုဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လှူရှာမှုတွေလည်းဒီရက်ပိုင်းကအာဒီအတိုးချင်းမှာရှိရပေါ့နော်၁၆ရက်တောင်လှူရှာမှုလည်းရှိရအာဆိုတော့ကျမတို့အနေနဲ့ဟိုလူခွင့်ရေးကိုတန်ဖိုးထားတယ်လေးစားလိုက်နာတယ်အမျိုးသမီးအခွင့်အရေးတွေကိုလည်းကျမတို့အနေနဲ့တန်ဖိုးထားလေးစားလိုက်နာတဲ့အတွက်အာဒီလိုမျိုးလှူရခြင်းဖြစ်တယ်နောက်တစ်ဖက်မှာကျမတို့အနေနဲ့ဟိုလူစုလူဝေလောကအပိုင်းမှာလည်းဟိုလူကြီးကတိတ်အများကြီးရှိတာမဟုတ်ဘူးပေါ့နော်လမ်းလျှောက်ရင်းပါလာကြတာဖြစ်တဲ့တချို့လူတွေကကြတော့ဆိုတော့ဟိုနီးစုစီနဲ့ခုလောလောဆယ်မှာတော့ကျွန်တော်တို့နီးစုစီနဲ့အမထံလှပေးလိုက်ရေပေါ့နော
်ညင်းချမ်းစွာစူဝေခင်းနဲ့ညင်းချမ်းစွာစီတန်းနှစ်လက်ခင်းဆိုင်ရာဥပဒေပုံမှန်19ရာအများဆုံးထောင်ဒဏ်3လကနေငွေဒဏ်3000ဒါမှမဟုတ်ပြစ်ဒဏ်တစ်ခုလုံးကိုကြာခံနိုင်ပါတယ်လူခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကရင်းယူဖို့စီစဉ်နေတဲ့အပေါ်မှာတော့ကိုယ်တိုင်တရားစွဲခံထားသူနောက်တူဦးဖြစ်တဲ့ကိုတန်းလှကခုလိုတုံ့ပြန်ပြောဆိုပါတယ်
။ကျွန်တော်တို့ကပြောချင်တာကဒီကအဖြစ်ဒီကိစ္စကဒီတကယ်တည်းဆိုရင်အစိုးရကိုတိုက်တာလည်းဟိုမမေပေါ့လေသူအနေနဲ့ဟိုပြည်ရောရောလုတ်တဲ့နယ်ပေါ့လေဒီသူဆိုတဲ့ပြေပေါ့ကွာသူဆိုတဲ့ဒီလူခွင့်ရေးနဲ့ကိုသူဆိုတဲ့အဖိမ့်ပဲသူကနေလုတ်တဲ့နယ်အခုအနေနဲ့ဘလို့ကွာကျွန်တော်တို့ဒီတပူနေတဲ့ကျိုးဆိုးတာကိုတော့မှသူတို့အဲအရေးယူတာတော့လုပ်တယ်ဆိုတော့တကယ်စိတ်ကမကောင်းဘူးပေါ့ဗျာနော်အဲ့လိုမျိုးတော့ကျွန်တော်တို့ခံစားရပါတယ
်လုတ်ခွင့်ရနေဖြစ်ဥဆောင်လှုပ်ရှားမှုကြောင့်လူငယ်၃ဦးကိုရေးယူထားတဲ့ကိစ္စနဲ့ပတ်သက်လို့စစ်တွေမျိုးမှရေးစခန်းကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြစ်ဆိုတဲ့သူမရှိခဲ့ပါဘူးရခိုင်ပြည်နယ်မှာတမတော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ရဲ့စီရေးပဏိပခတွေကြားဒေသခံတွေလူခွင့်ရေးချိုးဖောက်မှုတွေရင်ဆိုင်နေရတဲ့ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်တွေတက်ကြလှုပ်ရှားသူတွေကပါစိုးရိမ်နေတဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာဖြစ်ပါတယ်